အီရန်နိုင်ငံမှာအသက်20နှစ်အရွယ်ဆန္ဒပြသူတို့အချုပ်ခင်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်တို့ကပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေငြင်းမဲနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်။စီနာဂင်မာရီလို့သိရတဲ့အချုပ်နောင်ခံထားသူဟာသူ့ကိုယ်သူအဆုံးစီရင်ခဲ့တယ်လို့ကြားသိရတဲ့အကြောင်းပြည်ပြန်ပြောင်းလဲရည်တမလွတ်တော်မှမမွန်စာဒီရှိကပြောပါတယ်။အဲ့ဒီဖန်စီချုံအောင်ခံထားရတဲ့သူဟာတေရမဖန်စီခံခဲ့ရတာဖြစ်တယ်လို့ဥပဒေပြုလွတ်တော်မှနောက်တူဖြစ်တဲ့ KEB စိုက်ဘာရှိကပြောပါရယ်အဖြစ်ပြက်အသေးစိတ်ကိုချက်ချင်းရှိရှိနဲ့လည်းမသိရသေးပေမဲ့အခုတည်ဆုံးမှုဟာလက်ရှိနိုင်ငံတော်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုရဲ့အကျိုးသေးကြောင်းအထောက်ခံထဲမှာချုံအောင်ခံထားရတဲ့ဆန္ဒပြသူတူပထမဦးဆုံးတည်ဆုံးမှုဖြစ်ပါရယ်ပြီးခဲ့တဲ့သတင်းနဲ့ပတ်နေပါကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေအတွင်းတုတ်ပြန်ဆိုင်တွေ့ရမှာလူပေါင်း1000ကျော်ကိုအီရန်အာဏာပိုင်တွေဖမ်းဆီးခဲ့ပါတယ်။ဆန္ဒပြမှုအတွင်းမှာတော့တည်ဆုံးသူ22ဦးထက်မင်းရှိခဲ့ပါတယ်။ဂမာရီမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုပြုလုပ်သွားဖို့လွှတ်တော်အမတ်စာဒီစီကတောင်းဆိုလိုက်တယ်လို့2009ခုနှစ်ဆန္ဒပြမှုနောက်ပိုင်းဖြစ်ပွားခဲ့တဲ့ငြင်းမဲနှိပ်စက်မှုမျိုးကိုကန့်ကွက်ကြောင်းလဲအာဏာပိုင်တွေကိုသတိပေးပြောဆိုလိုက်ပါတယ်ရှင်။